မြောက်အတ္တလန္တိတ်စစ်စာချုပ်အဖွဲ့ NATO ဥဆောင်တဲ့စစ်ရေးလေ့ကျင့်မှုအတွင်းနော်ဝေနိုင်ငံမြောက်ပိုင်းခေါင်တည်တဲ့ဒေသမှာပြက်ကျခဲ့တဲ့အမေရိကန်စစ်လေယာဉ်မှလိုက်ပါသွားသူ၄ဦးလုံးသေဆုံးကြောင်းဒေသခံရဲတပ်ဖွဲ့ကစနေနေ့မှပြောပါတယ်။လက်ရှိသိရသလောက်၄ဦးစလုံးဟာအမေရိကန်နေဖြစ်ကြောင်းလည်းရဲတပ်ဖွဲ့ကပြောပါတယ်။အမေရိကန်၄ဦးသေဆုံးရာကြောင်းပြောဆိုပြီးနော်ဝေဝန်ကြီးချုပ် Jonas Gahr Støre က Twitter လူမှုကွန်ရက်မှာဝန်ထမ်းကြောင်းရှင်းပါတယ်။American Marine တပ်ဖွဲ့ပိုင်း MV-22V Osprey လေယာဉ်က Cold Response စီးရဲလေ့ကျင့်မှုမှာပါဝင်တာဖြစ်ပါတယ်။နော်ဝေနိုင်ငံကိုကာကွယ်ပေးရေး NATO အဖွဲ့ဝင်နိုင်ငံတွေရဲ့ပြင်ဆင်မှုအဖြစ်လုပ်တဲ့ Cold Response စီးရဲလေ့ကျင့်မှုမှာနိုင်ငံ28ခုကတပ်ဖွဲ့ဝင်3000လောက်ပါဝင်လေ့ကျင့်နေတာဖြစ်ပါတယ်ရှင်။